Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အစံကနေ2018ခုနှစ်မေလ12ရက်နေ့တောက်ကြနေနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49လို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါသမ္မတဒေါ်နယ်ထရမ့်က American FBI အကြီးအကဲကိုသူ့ကိုစုံစမ်းနေမနေမေးမြန်းခဲ့ပါတယ်ပြင်သစ်ရွေးကောက်ပွဲမှာ cyber တိုက်ခိုက်မှုရှိခဲ့တဲ့အတွက် American ကပြင်သစ်ကိုသတိပေးခဲ့ပါတယ် Bangladesh နိုင်ငံမှာအစွမ်းအနှိမ်နှင်းမှုဆစ်ဆင်ရေးတစ်ခုအတွင်းစစ်သွေးကြွ5ဦးသေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းချင်
းကောင်းပါပြီရှင်မြန်မာနိုင်ငံမှာဘာသာရေးတင်ဆောင်တဲ့စူပူအကြမ်းဖက်မှုတွေကိုတန်ခါအဖွဲ့အစည်းချုပ်ဥဆောင်လှုပ်ရှားတာဟာဗုဒ္ဓတရားတော်နဲ့မညီဘူးလို့ကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ခါတော်များအဖွဲ့ချုပ်ကပြောကြားလိုက်ပါတယ်
။ဘုန်းကြီးမှလို့ရှိရင်သူများအတွက်ကိုလည်းမသားကောင်းဘူးသူတို့ကလည်းမညီသေးကောင်းဘူးဟုတ်လား။အဲ့တော့အဲ့ဒီလိုမြန်မာပြည်ဟောတဲ့ဥစ္စာရှိနေတဲ့အတိုင်းဘုန်းကြီးတွေလိုလို့တွေလုပ်နေဆိုလို့ချင်းမကောင်းဘူး
။ဒါကတော့ဆရာတော်ဥကောဝိဒါကမိန့်ကြားသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံတင်ပြပေးဖို့ရှိပါတယ်။ဒါ့အပြင်မင်္ဂလာတောင်ညွတ်အကျန်းဖက်စူပူမှုနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးရဲ့အမြင်သဘောထားတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျန်းမာရေးကဏ္ဍအပါအဝင်အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်စုမြတ်မှုတို့ကပြောပြပါအောင်ရှင
်။ American သမ္မတဒေါ်နယ်ထရမ့်ကသူ့ကိုစုံစမ်းစစ်ဆေးမှုလုပ်နေတာရှိမရှိ FBI ကို Federal စုံစမ်းစစ်ဆေးဌာနအကြီးအကဲ James Comey ကိုမေးမြန်းခဲ့တယ်လို့ကြက်တပရင်းနေမှာပြောကြားခဲ့ပါတယ်။ Mr. Comey ကိုသမ္မတထရမ့်ကအင်္ဂါနေ့မှာအလုပ်ဖြုတ်ပစ်ခဲ့တာကနေနိုင်ငံရေးမုန်တိုင်းတစ်ခုပေါ်ပေါက်လာစေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာတွေရှိလာနိုင်မလားဆိုပြီးစိုးရိမ်မှုတွေလည်းတိုးလာခဲ့ပါတယ်။သမ္မတထရမ့်ကသူ့ကိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာရှိမရှိသူစုံစမ်းစစ်ဆေးမှုခံနေရပြီလားဆိုတာကိုသိချင်တဲ့အတွက် FBI ညွှန်ကြားမှု Mr. Comey ကိုမေးခဲ့ရမှာ Mr. Comey ကစုံစမ်းနေတာမရှိပါဘူးလို့ဖြေကြားခဲ့ကြောင်း NPC ရုပ်သံမေးမြန်းခန်းမှာပြောပါတယ်။ရုရှားစစ်အုပ်နဲ့ပတ်သက်မှုတွေရှိမရှိနဲ့သူ့ရဲ့2016ရွေးကောက်ပွဲမဲဆွယ်စဉ်ကာလကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစုံစမ်းမှုတွေလုပ်နေတော့မှာပဲ Mr.ကိုမီရဲ့ကျန်းသက်စွာကျင်းဆုံမှုမေးမြန်းရမှာလဲသမရကသူ့ကိုစုံစမ်းမှုတွေလုပ်မနေကြောင်းထပ်ပြီးပြောကြားခဲ့တာပါသမရကိုစုံစမ်းနေမနေ FBI ကိုမေးမြန်းတာအပါအဝင်ဘောင်းကျော်ပြီးမလုံတက်ပါဘူးလို့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့ Washington အခြေစိုက် James Madison Project အဖွဲ့အကြီးကဲ Bradley Moss ကသမရကိုဝေဖန်ပါတယ်ဒါပေမဲ့ဒါတရားဝင်မှုရှိမရှိတော့အပြောအခက်တယ်လို့ဆိုပါတယ်
ပြင်သစ်နိုင်ငံသမ္မတရွေးကောက်ပွဲကာလအတွင်းပြင်သစ်အင်တာနက်ကွန်ရက်တွေကိုရုရှားကထိုးဖောက်ခိုးဝင်ခဲ့တယ်ဆိုတာပြင်သစ်တာဝန်ရှိသူတွေကိုချုပ်တင်အသိပေးခဲ့တယ်လို့အမေရိကန်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်။ပြင်သစ်ရွေးကောက်ပွဲကာလအထူးသဖြင့်ဒုတိယအကြော့သမ္မတရွေးကောက်ပွဲမလုပ်ခင်တည်င်းဘတ်တွေမှာရုရှားရဲ့အွန်လိုင်းပေါ်မှာဖောက်ထွင်းခိုးဝင်မှုတွေတိတိကျကျရှိခဲ့တာကိုပြင်သစ်လုံခြုံရေးတာဝန်ရှိသူတွေကိုအသိပေးခဲ့တယ်လို့အမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးရေဓာတ်ဗိုလ်ချုပ်ကြီး Mike Rogers ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာထွက်ဆိုသွားခဲ့တာပါပြင်သစ်တာဝန်ရှိသူတွေကစိုက်ဘာတိုက်ခိုက်မှုခံရတယ်ဆိုတာလူသိရှင်ကြားထုတ်ဖော်မပြောခင်တည်းကအမေရိကန်ကသတိပေးခဲ့တာဖြစ်တယ်လို့သူကပြောပါတယ်။အဲ့ဒီအချိန်ကတမရာလောင်းအမန်နီယောမက်ခရွန်ရဲ့မဲဆွယ်စည်းရုံးတဲ့ website တွေအပေါ်စိုက်ဘာတိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်မှာမှန်ကန်ပုံမရတဲ့အချက်တွေအပါအဝင်အချက်အလက်အများအပြားလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တယ်လို့ပြင်သစ်ရွေးကောက်ပွဲကော်မရှင်ကစနေနေ့လုံးကပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့ Mr. Macron နဲ့ Marie Le Pen တို့ကြားဒုတိယအကြော့သမ္မတရွေးကောက်ပွဲမလုပ်ခင်36နာရီအလိုမှာအခုလိုအချက်လက်တွေခိုးယူပြီးတော့အွန်လိုင်းပေါ်မှာဖြန့်ဝေခံရတာပါထွက်ပေါ်လာတဲ့အချက်လက်တွေက Mr. Macron နဲ့သူ့ရဲ့စီးရုံးရေးမန်နေဂျာရဲ့ email account တွေနဲ့ကွန်ပျူတာစနစ်တွေတဲကိုခိုးဝင်ပြီးရယူခဲ့တာဖြစ်ပုံရတယ်လို့ပြင်သစ်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်နိုင်ငံသားရွေးကောက်ပွဲတွေကိုဝင်ရောက်နှောက်ယှက်ဖို့ရည်ရွယ်ချက်နဲ့ cyber တိုက်ခိုက်မှုတွေလုပ်နေတယ်ဆိုတဲ့စွပ်စွဲမှုတွေကိုရုရှားကတော့ငြင်းဆန်နေပါတယ်ရှင်
American ကထောက်ခံပံ့ပိုးပေးနေတဲ့ SDF Syria Democratic တပ်ဦးအဖွဲ့ဟာ ISIS အကြမ်းဖက်အဖွဲ့ရဲ့မြို့တော်အဖြစ်သတ်မှတ်ထားတဲ့ Raqqa ကိုတွားပြီးမတိုက်ခင်မှာပဲ Tabqa မြို့က ISIS တွေ့ကြော်တွေကိုတိုက်ခိုက်အောင်နိုင်ခဲ့ပြီးအဓိကနေရာတစ်ခုဖြစ်တဲ့ Tabqa Jakarta ကိုသိမ်းပိုက်နိုင်ခဲ့ပါတယ် SDF တပ်ဖွဲ့ဟာတိုင်းဒေသပေါင်းစုံပါတဲ့အဖွဲ့ဖြစ်ပြီးသူတို့ထဲမှာ Cuts တိုက်ခိုက်ရေးသမားတွေနဲ့ SSC Syria Arab ညွန်ပေါင်းအဖွဲ့တွေလည်းပါပါတယ်သူတို့ဟာ Raqqa အနောက်ဖက်ကီလို40လောက်အကွာမှရှိတဲ့တက်ကာမှာ IS အဖွဲ့နဲ့သတင်းပတ်ပေါင်းများစွာတိုက်ခိုက်နေတာဖြစ်ပြီး American ကျန်ထူးတပ်ဖွဲ့အကြံပေးရင်းနဲ့မဟာမိတ်တွေလေကြောင်းတိုက်ခိုက်မှုအကူအညီကိုယူပြီးတိုက်နေတာပါဒါဟာ
ဂျူလာကြရင်ပြည်သူနိုင်ငံမှာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲမှာဝင်ပြိုင်ကြမဲ့အမတ်လောင်း426ဆင်းကိုသမ္မတဖြစ်ရွေးခံထားရတဲ့အမ်အန်ယူမက်ခရွန်ကပါတီကထုတ်ပြန်ကြေညာလိုက်ပါတယ်ရှေ့သို့ချီလို့အဓိပ္ပာယ်ရတဲ့အော်မတ်ပါတီအတွက်ရွေးကောက်ပွဲဝင်ကြမဲ့အမတ်လောင်း96ရာခိုင်နှုန်းဟာလက်ရှိလွှတ်တော်ထဲမှာရှိနေကြသူတွေမဟုတ်ဘူးလို့ပါတီအတွင်းမှုချုပ်ရစ်ချတ်ဖာရန် ဒီအဲ့ဒီထဲမှာအမျိုးသမီးအရေးအတွက်ထောက်ဝလောက်ပါတဲ့အပြင်ចောင်းသူចောင်းသားတွေအလုံးလက်မဲ့တွေလည်းပါဝင်ပါတယ်ရှေးလာလွှတ်တော်ရွေးကောက်ပွဲမှာအောက်လွှတ်တော်အမတ် 500,000,000 ဖောက်အမည်ကမပါဝင်ပါဘူးမစ္စတာဗောက်စ်အနေနဲ့လွှတ်တော်တက်တန်း၃ခုမှတာဝန်ထမ်းပြီးဖြစ်လို့သူ့ရဲ့ကမ်းလှမ်းချက်ကိုလက်မခံတာလို့မစ္စတာဖိုင်ကပြောကြားခဲ့ပါတယ်မေလ9ရက်နေ့ကသမ္မတရွေးကောက်ပွဲမှာပြင်သစ်မှအခြေခံနေတဲ့နိုင်ငံရေးစနစ်ကိုပြောင်းလဲမယ်ဆိုတဲ့ကတိနဲ့နိုင်ငံရေးတက်တန်းနှူးတဲ့အလယ်အလတ်ဝါဒီအမန်နီယယ်မက်ခရွန်အနိုင်ရခဲ့တာဖြစ်ပါတယ်ရှင်
UAE American Stan Manette Nimavada season ago, Manette Chow Nagani Kunanai T, Sidometer Tonsa Ne Kilohas Kutong Ninga, Sidometer Lise Kilohas Kunle Tontonya, Sidometer Lise She Kilohas Chowti Shinga, Dudia Naiwama, Sidometer Tia Kuze Kilohas Tinga Kungarugani Gatol and Pini Varakna.
American Tang, American Tangrego, Selechinanibari, Indian Nangango Yoni, American Aldotoga, Democratic Party Council, Nancy Pelosi Usone, Party G, near Salonga, Toto, Coseleriha, Chetabriniga, India, Unijo, Narendra, Modine, Daily New Matris, Hopi, Nanangan Sassain, Dedarin, Longjoy, Kesaya, Drigo, Sunri Jabari, Council Nuga, Nanangan Pupon, Sanga Ye, a Champa, Chinchang Hure, Gavaji Pune Musaya, Bien, Tibet Yeba, Pawan, Luke, Kesaya, Drigo, Ninjin Pele, Jabari, Tibet. ဘာသာရေးခေါင်းဆောင်တလိုင်းလာမကိုဒရမ်ဆလာမနေထိုင်တဲ့တိဘက်တွေကိုထောက်ခံမှုပေးနေတဲ့အိန္ဒိယဆူရနဲ့ပြည်သူတွေကိုကျေးဇူးတင်တယ်လို့အိန္ဒိယထိပ်ပိုင်းခေါင်းဆောင်နဲ့တွေ့ဆုံမှာအမေရိကန်လွှတ်တော်ကိုယ်စားလှယ်ဖွဲ့ကပြောကြားခဲ့ကြောင်းမစ္စပလိုစီကပြောပါတယ်။အိန္ဒိယကိုရောက်ချင်မှာသူတို့ဖွဲ့ကတိဘက်ဖုံးတော်ကြီးဒလိုင်းလာမကိုတွားရောက်ပြီးဂါရဝပြုမှာဖြစ်ကြောင်းပြောကြား ဒီကိုဆိုရကဒလိုင်လာမကိုတိဘက်လူမျိုးတွေလုံနေတဲ့အနေကြီးတဲ့ခွဲထွက်ရေးဓမ္မဖြစ်ရှုမြင်ပေမဲ့တိဘက်ကောင်ဆောင်ကတော့တရုတ်ပြည်မှာနဲ့ခွဲထွက်ဖို့မလိုလားပါဘူး
ဖိလစ်ပိုင်နဲ့တရုတ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့အငြင်းပွားနေတယ်။တောင်တရုတ်ပင်လယ်တွေကကျွန်းတစ်ခုပေါ်ကိုဖိလစ်ပိုင်ကတပ်ဖွဲ့တွေနဲ့ရန်ရီတွေကိုစတင်ပို့ဆောင်နေပါတယ်။ကျွန်းပေါ်မှာလေယာဉ်ပြေးလည်တိုးချဲ့ဖို့အပအဝင်ဆောက်လုပ်ရေးလုပ်ငန်းတွေဖိလစ်ပိုင်ကစတင်ဖို့ပြင်ဆင်နေချိန်မှာအခုလိုပို့ဆောင်နေတာဖြစ်ပါတယ်။ပယ်ကာစာကျွန်းပေါ်ကိုတပ်သားတွေန ဖို့အပါအဝင်ဆောက်လုပ်ရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ32တန်းနဲ့ညီမျှတဲ့ဘဏ္ဍာငွေရထားတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေရဲ့အပြောကို RT Online သတင်းတစ်ခုထဲမှဖော်ပြထားပါတယ်ဒီလိုဆောက်လုပ်မှုတွေဟာတရားမဝင်ဘူးလို့ဆိုပြီးကျွန်းပေါ်မှာဆောက်လုပ်ရေးလုပ်ငန်းတွေမလုပ်ဖို့ဖိလစ်ပိုင်ဆိုင်ရာတရုတ်တံအမတ်ကြီးကဒီလအစောပိုင်းလုံးကသတိပေးခဲ့ပါတယ်တရုတ်တို့ကလည်းပိုင်ဆိုင်တယ်လို့ပြောနေတဲ့ဘက်ကာဆာကျွန်းပေါ်မှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ငါးဖမ်းသမားတွေရှိနေတာဆယ်စုနှစ်နဲ့ချီရှိနေပါပြီဖိလစ်ပိုင်တပ်တွေစီကိုဖိလစ်ပိုင်စစ်တပ်အကြီးအကဲတွေပြီးခဲ့တဲ့လတုန်းကတွားရောက်ခဲ့တုန်းကလည်းတရုတ်တို့ကကန့်ကွက်ခဲ့ပါတယ်ရှင်
Bangladesh and Namia Bangitama, a son of Porigo Chimon and Sissing at the Kutan, Bangladesh Yerika, Indian go when you see Nimuma, Setuja, Noun and Midatamatu, Tisong Kiabari, Inema she the Pagwesi, the Pisirima Pagwe on Yipian and Midatamago, Indima she the Setuja and Nedon Hiloga, Dana to rip the Midatama, Tisong Twagelu, Dida Yet Uga Piobari, Danielu Wintari, India, Tania Shidurigo, Satin, Picka Kedamo, Jega, Piana Picka Kedone, Tania Shidurega, do a taken Pongue.
The only information I have is what I've read in press reports, so I certainly don't have all the facts.
To me, Ubi Sumui by Tawan Shiduri, Chong Chawame, Kailone, Chong Shire, Ubi Sumui by Tawan Shiduri, Nine, Yu Losan, Nambari. Tabime, Boma Apia, Ubi Sumui by Tawan Shiduriga, Yu Amava, the Indima Parau, Chick and Biomasuin, Yadariga, Ubi Sumui by Tawan Shiduri to Laibavio, Pinanji, Yazumugu, Lai Shine Suin, Araha, Boma Hodulu, Yatana, Shinamari, Suin the Amyaji Shiva, Dinangaha Democracy Nune, Dedesuro, Geno Nalevare.
ဒါပေမဲ့ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်နေတာနဲ့အမြန်နိုင်ငံသားတွေအနေနဲ့သူတို့မှာရှိတဲ့ဘယ်လိုစိုးရင်ချက်ကိုမဆိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတင်ပြရပါမယ်တာဝန်ရှိသူတွေကဆက်လုပ်ရပါလိမ့်မယ်ဒါဆိုရင်လူအုပ်စုကသူတို့မြင်တယ်လို့ဥပဒေတတ်မှတ်ပြီးတော့ဝင်လုပ်တဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာပါ
We all have mistakes and failures. Ubi Sumui by Lusong Jima, Yadarigu, a do like Babu, Damamaho, Bow and Bo, Kumbimam Hobo, Daha Lumu, one wine to each other, Nangandari, Jama, Joe Insanka, Chini, Mupila, Nanjigu, Shang Shari, Niwawe. Ubi Sumuigu, Ubi Sumui by Dawan Shigurigabe, Lusongbu, Tegu, Yiji, Elujin on Temare, Soye Mushi, Yadari, Taye, Bow and Lusongamu, Mashiabo.
The Ubi Sumui by Dawan Shiguri, Swansong, Yinla Zibu, Yabri Sumui, Bobi Gonla Zibu. American Bidon Zuni and Manangango, Belu, Pampo, Kuni Nine, Nitamuma, Shidelu, Yusava, the Lekna.
We're doing some assistance and training of police. We're working in support of some of the rule of law.
General Juzaniwari, Yetapu, Legion, Tenam Pirama, General Pampo, Kuni Niwari. Suyaga, Nangantawama, Turambo, Losoni, the Yauri, Sumui, Hutana, Chu, Pampo, Kunibu, General Losoniwari. Tabime, Yuda Tabiomasuin, Dinanga, Democracy, Ha, Nuneva, the Lupezi, Nene, Truya, Democracy, Pelu, Lepa, Losong, Zijane. တရားဥပဒေစိုးမိုးရေးဘယ်လိုဖြစ်စေချင်တဲ့ဆိုတာတွေကိုသိရှိနားလည်လာဖို့ရအချိန်ယူရပါလိမ့်မယ်ဆိုတော့ဒီဖြစ်ရတဲ့အချို့ကလူတွေအနေနဲ့လေးလာသင်ယူဖို့အခွင့်အလမ်းတွေပေးတယ်လို့ကျွန်တော်ထင်ပါတယ်တခြားနိုင်ငံတွေကအတွေ့အကြုံတွေကိုသိခွင့်ရပြီးတော့တခြားနေရာတွေမှာဘယ်လိုလှုပ်ဆောင်ကြတယ်ဆိုတာမြင်လာမယ်လို့မျှော်လင့်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်ပဲကူညီကြပါတယ်
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcial ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းခဲ့တာပါအခုလိုဘာသာရေးအသွင်ဆောင်တဲ့စုပုအကြမ်းဖက်မှုတွေဖြစ်အောင်တန်ခေါအဖွဲ့အစည်းတချို့ဥဆောင်လှုပ်ရှားနေတာဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်နိုင်ငံတကာအတိုင်းဝိုင်းမှာလည်းမြန်မာတန်ခါတော်တွေရဲ့ပုံရိပ်ဟာကျဆင်းနေကြောင်းကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ခါတော်များအဖွဲ့ဥက္ကဋ္ဌဆရာတော်ကမိန့်ကြားပါတယ်ဒါပြင်အခုလိုဥပဒေမဲ့လုပ်ရက်တွေကြောင့်မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေအတွက်အကာအကွယ်မဲ့လာနေကြောင်းအမေရိကန်ပြည်ထောင်စုရောက်မြန်မာမွတ်စလင်တိုင်းဝိုင်းကလည်းပြောပါတယ်ဆက်ပြီးတော့နားဆင်ပါရှင်ရန်ကုန်မင်းလာတောင်ညွတ်မြို့နယ်တွင်စူပူအကြမ်းဖက်မှုမှာအထက်ကျူးလွန်သူတွေလို့ဆွဆွဲခံထားရတဲ့မျိုးချစ်ရဟန်းပြူများတမကဥဆောင်တဲ့အမျိုးသားရေးအင်အားစုဆိုသူတွေဟာမနေ့ကြာသပတေးနေ့ကရန်ကုန်ကြောက်တရားမြို့နယ် City Star Hotel မှာတင်းစားရှင်လင်းပွဲပြုလုပ်ခဲ့ပါတယ်အဲ့ဒီမှာသူတို့တန်ဃာတော်ရိအနေနဲ့တန်ဃာအလုတ်ကိုမလုတ်ပဲအုတ်ချုပ်ရည်နဲ့တရားရည်မှာဝင်ရောက်လုတ်ကင်ပေးနေတာဖြစ်ပြီးအစွန်းရောက်အကျန်းဖတ်တာမဟုတ်ဘူးလို့မျိုးချစ်ရဟန်းပြူများတမကအတွင်ရည်မှုဥတုစိတ်တကမိန့်ကြားခဲ့ပါတယ်။မေလ9ရက်နေ့ညကဥတုစိတ်တဥဆောင်တဲ့အဖွဲ့ဟာမင်္ဂလာတောင်ညွတ်မြို့နယ်မွတ်စလင်မိသားစုတွေနေထိုင်တဲ့တိုက်ခန်းတွေမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးရဲနဲ့လာဝကအာဏာပိုင်တွေကိုခေါ်ဆောင်ပြီးအတင်းဝင်ရောက်ရှာဖွေခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေမဲ့နေထိုင်သူတွေကိုမတွေ့ရှိရဘူးလို့အာဏာပိုင်တွေကရှင်းပြပြီးတဲ့နောက်မှာတော့အဲ့ဒီအုပ်စုဟာစူပူအကြမ်းဖက်မှုကိုစတင်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်အခုလိုမျိုးမျိုးချစ်တန်ဃာတော်တွေရဲ့လုပ်ရက်ဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်နိုင်ငံတကာမှာလည်းမြန်မာတန်ဃာတော်တွေရဲ့ဂုဏ်သိက္ခာထိခိုက်လာကြောင်းကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌဆရာတော်ဦးကောဝိဒါကမိန့်ကြားပါတယ်
သောသာစုကြည်ဥဆောင်တဲ့ဆိုးရွားကိုအကြံအပြည့်အောင်လုပ်နေကြလို့မြင်ပါလေ။နောက်ကလက်မဲကြီးတွေရှိနေတယ်။လက်မဲကြီးနှစ်ခုဟာနေပြီးတော့သူတို့ကိုင်တွင်ထားတယ်လို့ထင်တယ်။ဘုန်းကြီးဆိုရင်မြတ်စွာဘုရားဟောထားတာပဲ။နာဟိပပစီတော်ပြုပဂါတိ။နာသမနောဟောတိပရံဝိဟေတံတော်ဆိုမြတ်စွာဘုရားဟောတာလေ။ဘုန်းကြီးမှန်လို့ရှိရင်သူများအသက်ကိုလည်းမသတ်ကောင်းဘူး။သူတို့ဘောကိုလည်းမမြင်သေးကောင်းဘူး။ဟုတ်လား။အဲ့တော့အဲ့ဒီလိုမျိုးသားပြောဟောတဲ့ဥစ္စာရှိနေတာနဲ့ဘုန်းကြီးတွေကလူလုံးတွေလုံးနေဆိုလို့ရှင်မကောင်းဘူးသူကတကဘာလုံးနဲ့ဆက်ဆံနေတာနော်အမြင့်ကြီးရင်းနဲ့သွားမလုပ်နဲ့ငါတို့ဘာလုံးပဲညာလုံးပဲသူသွားမလုပ်နဲ့ဘုန်းကြီးတွေပုံရိပ်ကတဖြည်းဖြည်းသေးသွားပြီသေးသွားတော့နော်ဘုန်းကြီးတွေရှိခိုးကျင်တယ်တော့ရှိမှာမဟုတ်တော့ဘူးအဲ့လိုလုံးလေးလေးသာသနာတော်ပုံရိပ်ကပြည့်ရွှင်းလေးလေးဟုတ်လားအဲ့ဒါတွေဘုန်းတော်ပြောခြင်းပါလေ
ဒါအပြင်စူပူအကျန်းဖက်သူတွေကိုထိထိရောက်ရောက်ဖမ်းဆီးအရေးယူဖို့တပ်မတော်လက်အောက်မှာရှိနေတဲ့ပြည်ထဲရေးမှာတာဝန်အရှိဆုံးဖြစ်ကြောင်းဆရာတော်ကဆက်ပြီးမိန့်ကြားပါတယ်
။ဒီကိစ္စမှာဒေါသသူကြီးတို့အစိုးရအဖွဲ့ထဲမှာလည်းတိုင်းပြည်တစ်ခုမှာအစိုးရအဖွဲ့မှာအလွန်မတမ်းမအရေးကြီးတဲ့ပြည်ထဲရေးဌာနဆိုတာမရှိဘူး။ပြည်ထဲရေးဌာနမရှိဘူးနဲ့ဒကမကြီးဒေါသသူကြီးတို့အစိုးရအုပ်ချုပ်နေတာကိုလည်းဖုန်းနဲ့အောင်းအောင်းမိတယ်။သူတို့ဘယ်လိုအုပ်ချုပ်နေသလဲ။သူတို့ရဲ့တို့ရည်တော်မှမရှိဘူးလို့ပြောရမယ်
မြန်မာနိုင်ငံမှာဘာသာရေးအသွင်ဆောင်တဲ့စူပူအကြမ်းဖက်မှုတွေဖြစ်လာတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာမှရောက်နေတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကလည်းစိုးရိမ်မကင်းဖြစ်နေကြပါတယ်အဝေးရောက်88ကျောင်းသားဟောင်းလည်းဖြစ်မြန်မာမွတ်စလင်ကျောင်းသားဖြစ်တဲ့ကိုနေမင်းတာကဒီအခြေအနေတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ဒါကဘာလဲဆိုတော့ဗုဒ္ဓဘာသာစင်စစ်တွေယဟန်တန်ကတွေလောက်တဲ့အလုပ်မဟုတ်ပါဘူးခင်ဗျာဒါတွေကအာနာရှင်ရဲ့နှပါးတွေအာနာရှင်ကျွေးမွေးထားတဲ့လူတွေအာနာရှင်နဲ့အဆက်အသွယ်ရှိတဲ့လူတွေကနေပြီးတော့လောက်တာကိုမြဝါထင်နေဟိုကျွန်တော်တို့မြင်နေရပါတယ်မြင်ရတာနဲ့လည်းကျွန်တော်တို့ဟုတ်လားကာကွယ်ပေးမှုတွေမလုပ်နိုင်ပါဘူ
းအဲ့တော့ကာကွယ်ပေးမှုတွေမလုပ်နိုင်ပါဘူးဆိုတဲ့အပိုင်းမှာပေါ့နော်အခုဒီမှာအဲ့ဒါနဲ့မေးချင်တာအဲ့တော့အစိုးရရဲ့ကင်တွေပုံကဘယ်လိုမြင်လဲရှင
်ဟို NLD ကိုအမျိုးသားဒီမိုကရေစီအဖွဲ့ကိုကျွန်တော်တို့ကအပြစ်ပြောလို့မရပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့မျက်မြင်ကိုတွေ့ပါပဲဗျာ2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံနော်ဒေါ်အောင်ဆန်းစုကြည်ကိုဖမ်းလိုက်လွတ်လိုက်နဲ့နော်ကျွန်တော်တို့ရဲ့ဘဝတန်လျာတစ်လျှောက်လုံးမှာဒုက္ခအလီလီကျွန်တော်တို့မြင်တွေ့ရပါတယ်အခုလည်းနော် NLC ရဲ့လုံနိုင်ပိုင်ကင်နိုင်ခွင့်ကိုကျွန်တော်တို့မြင်ပါတယ်နော် lawfully ကိုလုပ်ပေမဲ့ကျွန်တော်တို့တည်တဲ့ရေးမှာအရေးကြီးပါတယ်နိုင်ငံရဲ့တည်တဲ့ရေးဟာတည်သူရဲ့ဟာနော်ဒါအစိုးရရဲ့ဒီအစိုးရရဲ့လက်အောက်မှာရှိသင့်ပါတယ်ကာလုံရဲ့လက်အောက်မှာမရှိသင့်ပါဘူ
းမြန်မာနိုင်ငံသားမွတ်စလင်တွေအနေနဲ့လည်းနောက်ွယ်မှာစူပူအကြမ်းဖက်မှုဖြစ်လာအောင်ဖန်တီးနေသူတွေရှိနေတယ်ဆိုတာကိုသိရှိပြီးဒေါ်ဆန်းစုကြည်အစိုးရနဲ့ပူးပေါင်းလက်တွဲဆောင်ရွက်ကြဖို့လိုတယ်လို့လည်းကိုနေမင်းတာကပြောပါတယ်
မေလ၉ရက်နေ့ကရန်ကုန်မင်္ဂလာတောင်ညွတ်မြို့နယ်မှာဖြစ်ခဲ့တဲ့စူပူအကြမ်းဖက်မှုကိုအဓိကဦးဆောင်ခဲ့ကြတဲ့မြို့ချေရဟန်းမြို့များတမကအတွင်ရေးမှူးဦးသူစိတ်တာအဖွဲ့ဝင်ဥပညာဝင်တာစတဲ့တန်ဃာရော၂ပါးအပါအဝင်မြို့ချေအင်အားစုဆိုသူတွေဖြစ်တဲ့ကိုလတ်နဲ့ဇနီးဖြစ်သူမတ်အောင်တင်လင်းထိုက်တင်ထင်းအောင်နဲ့မြက်ဖုံးမူစုစုပေါင်း9ဦးကိုမင်္ဂလာတောင်ညွတ်မြို့နယ်ရဲတပ်ဖွဲ့ကပုံမှန်905ကငယ်ညင်းဆောင်34စူပူအောင်သွေးထိုးလှုံ့ဆော်မှုနဲ့မနေ့ကဖန်ဝင်ရန်ထုတ်လိုက်ပါတယ်ရှင်အခုတော့တောင်သူတထောင်ကျော်ဆန္ဒပြခဲ့တဲ့တဲ့င်းကိုပြောပြမှာပါမန္တလေးတိုင်းဒေသကြီးညင်းကြံခိုင်ကဘိုးဘွားစင်ဆက်လုတ်ကင်စားတောက်တဲ့မြေတွေကိုမန္တလေးတိုင်းအစိုးရအဖွဲ့ကနေပြီးတော့မြေနုကျွန်းအဖြစ်သတ်မှတ်တာကိုကန့်ကွက်ကြောင်းတောင်သူတထောင်ကျော်ကမနေ့ကဆန္ဒပြခဲ့ကြပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်အောင်မြေတာဇံမြို့နယ်ဆန္ဒမူနိဘုရားရှိကနေဆန္ဒထုတ်ဖော်ခဲ့ကြတဲ့တောင်သူတွေဟာစိုက်ပျိုးရေးမွေးမြူရေးနဲ့စေမျောင်းဝန်ကြီးဌာနကတတ်မှတ်လိုက်တဲ့မြေနုကျွန်းကိစ္စကိုကန့်ကွက်ခဲ့ကြတာပါတောင်သူတွေမြေယာဆုံးရှုံးရတဲ့အခြေအနေတွေကြောင့်တောင်သူတွေကိုဥဆောင်ပြီးဥပဒေကြောင်းအရကောတောင်သူတွေကိုကူညီတဲ့အနေနဲ့ကောဆန္ဒပြမှုမှာဥဆောင်ပါဝင်ခဲ့တဲ့ရှင်းနေကြီးဥဇော်ဝင်းကတောင်သူတွေဆန္ဒပြရတဲ့အခြေအနေတွေကိုအခုလိုပြောပြပါဗျ။အ
ဲ့ဒါကဒီတောင်သူတွေလက်ရှိခါဆိုင်ရုံးနေတဲ့လက်နောက်လက်ရင်ဓမ္မဦးကျမြေတွေကိုအဲ့ဒီဝင်းကြီးကမြင်းချွတ်မြေဆိုပြီးတော့တတ်မှတ်လိုက်လို့အဲ့ဒါကိုမကျင်နဲ့ပြီးတော့တောင်သူတွေဆန္ဒပြတာပါ။သူတို့ကလက်နောက်လက်ရင်တွေလေငကိုကလေးကတားစင်ကြီးတဲ့ဆိုင်ကျိုးလာတဲ့မြေတွေလေ။အဲ့ဒါမြင်းချွတ်မြေဆိုတာကတော့သမီးတို့သိတဲ့အတိုင်းပဲလေ။ဒါတွေကတစ်နှစ်မှတစ်ချိန်ပေါ်တဲ့မြေတွေလေ။
ဟုတ်ကဲ
့မိုးရသည်မှာရေတွေတက်တက်ကြီးတယ်ဆောင်းရသည်ကပြန်ကြပြီးဆောင်းနဲ့လွင်မှာအဲ့ဒီမြင်းလူကျွန်းတွေပေါ်လာပြီးတော့အဲ့ဒီမြင်းလူကျွန်းတွေဟာဟိုဘက်ကရွာဒီဘက်ကရွာအနှဲ့ချမဲနဲ့ခွဲဆိုင်ကြတယ်အဲ့ဒါကဒီမြစ်တွေချောင်းတွေထဲမှာပေါ်တဲ့မြေတွေလေအထူးကဒါမျိုးမြင်မဟုတ်ဘူးပေါ်မူလကတည်းကဓမ္မဦးချဆိုင်လာတာအဲ့ဒီဘက်မှာအပင်ကြီးတွေပုတ်ပုတ်ကင်းကြီးတွေဒါမျိုးကြီးတွေရှိတယ်အဲ့ဒါကိုသူကမြင်းလူကျွန်းတွေတတ်မှတ်လိုက်တာအဲ့တော့သူကိုယ်တိုင်ကဒီဝင်ကြီးကိုယ်တိုင်ကဒီမြေဒီဘာမြေဘလို့မြေဆိုတာသူကိုယ်တိုင်မသိဘူး
ဒေသခံတောင်သူတို့ဖြစ်တဲ့ကိုမောင်ဆိုးကတော့တခြားဒေသတွေအပါအဝင်တောင်သူပေါင်းတထောင်ကျော်ဟာဆန္ဒပြခဲ့ကြတယ်ဆိုပြီးပြောပြပါတယ်
။ဟုတ်ပါရဲ့ကျွန်တော်တို့တောင်သူကအားလုံးပေါင်းဟိုတဲ့ဆရာလေးတွေနဲ့ဒီကျန်တာဖြစ်တဲ့မိဘပေါ့ကျွန်တော်တို့ဒီကျန်တာဖြစ်တဲ့ဟာက1444ကျားပေါ့ဆန္ဒကြတဲ့တောင်သူကမှဒီကျန်ရမယ်ဆိုရင်ကျွန်တော်တို့ငမယာကနေကားဆက်တစီးကငမယာကတော်လူဦးရေ400ကျော်နဲ့ဒီနေ့ကျောင်းတော်လူဦးရေတစ်ဆောင်ကျော်ရဲ့ခင်ဗျ။ဒီနေ့ကလမ်းဝင်းနဲ့တောင်ကြီးရဲ့တော့ခင်ဗျ။မြေသားလူနဲ့ပါတယ်ကျွန်တော်တို့ကြောက်စီပါတယ်အင့်ရိုင်းပါတယ်ခင်
ဗျ။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကလည်းစိန်ခေါ်မှုတွေဖြစ်နေပြီးမူလမြေပိုင်ရှင်တွေဟာတရားဆွဲဆိုခံရတာထောင်ချခံနေရတဲ့တာဒကတွေလည်းရှိနေတာပါ။လက်ရှိအစိုးရလက်ထက်မှာလည်းဒီနေ့အတိုင်းပဲတောင်သူတွေဟာနစ်နာမှုတွေရှိနေသေးပဲဆိုပြီးရှင်းနေကြီးဦးစော်ဝင်းကပြောပြပါတယ်
။အခုမင်းလူကျောင်းလို့တတ်မှတ်လိုက်တာဟာတခြားလူကိုချပစ်ခြင်းလို့သူတတ်ပတ်လိုက်တာ။တောင်သူလက်ထဲတွေမှာတခြားလူချပစ်ခြင်းလို့တတ်မလိုက်တာ။အဲ့တော့ဥပဒေနဲ့ပတ်သက်တဲ့ဆိုလို့ရှိရင်ဥမာမူလတောင်သူနဲ့လောက်လာတဲ့ခရိုနီတွေနောက်ခုတည်းကငွေချင်းချတာကြွယ်ဝတဲ့လူတွေဌာနဆိုင်ကလူတွေနဲ့ရှင်းလာလို့ရှိရင်တောင်သူကဘယ်တော့မှအနိုင်မရဘူး။
ဟုတ်ကဲ့
တောင်သူကတစ်ချိန်တရားဆွဲခံရတယ်နှစ်ချိန်ထောင်ထဲသွားရတယ်ဒုတိယချိန်မှာသူတို့ထောင်ချပလိုက်ပြီအဲ့တော့ဥပဒေကဘာဖြစ်နေလဲလို့ဆိုတော့ဒီနိုင်ငံမှာကငွေရှိရင်ရှိမရှိရင်အာဏာငွေရှိရင်လည်းအမှုကိုနိုင်ဖို့အတွက်စွန့်ဆောင်နိုင်တယ်အာဏာရှိရင်လည်းအမှုနိုင်ဖို့အတွက်စွန့်ဆောင်နိုင်တယ်အဲ့ဒီငွေနဲ့အာဏာမရှိဘူးဆိုရင်ဒီနိုင်ငံမှာဘာအမှုလာတာရှုံးတယ်မှန်တဲ့အမှုနဲ့ရှုံးတယ
်ဒီကိစ္စနဲ့ပတ်သက်လို့မန္တလေးတိုင်းအစိုးရအဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမကြခဏဆိုသလိုပဲမူလပိုင်ရှင်တွေဖြစ်တဲ့တောင်သူတွေဟာသူတို့ရဲ့မြေယာတွေကိုစစ်တပ်ကသိမ်းတာဌာနဆိုင်ရာတွေကသိမ်းတာစီးပွားရေးလုပ်ငန်းရှင်ကြီးတွေကသိမ်းတာတွေကိုနှစ်ပေါင်း30အတွင်းမှာကြုံနေရပြီးတိုင်းပြည်အပြောင်းလဲဖြစ်ပြီးဆိုတဲ့အချိန်ကြတော့မှပြန်ပြီးတော့လုတ်ကင်စားတော့ဖို့ထွန်ရက်ခဲ့တာကြောင့်ပိုင်နဲ့ကျူးလွန်မှုအကျိုးဖျက်ဆီးမှုတွေနဲ့ထောင်ဒဏ်တွေကျခံနေရပါတယ်အစိုးရတဲ့လက်ထက်မှာမြေယာတွေကိုမူလတောင်သူထံကိုပြန်ပေးနေတယ်လို့ဆိုပေမဲ့အ ਨੇ အချင်းလောက်ပဲရှိပြီးအများစုကတော့သူတို့နေရာမြေတွေဟာသိမ်းဆီးခံရရဲဖြစ်ပါတယ်။အခုအခါမှာလဲဘိုးဘွားပိုင်လုတ်ကင်စားတောက်နေတဲ့မြေကိုမြေနုကျွန်းဖြစ်တတ်မှတ်လိုက်တာကြောင့်တောင်သူတွေဟာမေလ17ရက်နေ့မှာကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
။ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာကိုတင်ပြမှာပါ။အမေရိကန်ရဲ့ဒုံးလက်နက်ရန်ကာကွယ်ရေး Thoughts နဲ့တောင်ကိုရီးယားနိုင်ငံမှာထားရှိတဲ့ကိစ္စကြောင့်တောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားဆက်ဆံရေးအဖို့အထစ်ဖြစ်နေတာကိုပြေလည်အောင်အထူးတန်တမန်တစ်ဖွဲ့ အထူးတန်တမန်အဖွဲ့တစ်ခုကိုတရုတ်ကိုဆေလွတ်မယ်လို့မွန်ဂျွန်အင်းအစိုးရတက်ကကြေညာခဲ့ပါတယ်ဒီတော့အမေရိကန်နဲ့တောင်ကိုရီးယားသဘောတူထားတဲ့တတ်စနစ်ရဲ့ရှေ့ရည်ဘယ်လိုဖြစ်လာမှာပါလဲမက်ဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်တောင်ကိုရီးယားသမ္မတတဲ့မွန်ဂျေအင်းနဲ့တရုတ်သမ္မတရှီဂျင်းပင်တို့ရဲ့မိနစ်40ကြာတယ်လီဖုန်းဆက်သွယ်စကားပြောမှုအတွင်းအမေရိကန်ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးသတ်စနစ်ကိုတောင်ကိုရီးယားနိုင်ငံထဲမှာတက်ဆင်ထားတဲ့ကိစ္စတရုတ်သမ္မတကကန့်ကွက်ကြောင်းထပ်ပြီးပြောကြားခဲ့ပါတယ်မြောက်ကိုရီးယားရဲ့ဒုံးလက်နက်ရန်နဲ့နျူကလ িয়ার အန်ဒီရဲ့ပိုပြီးကြီးမားလာပုံရနေချိန်မှာအမေရိကန်ကတတ်စနစ်ကိုတောင်ကိုရီးယားမှာတတ်ဆင်ခဲ့တာဖြစ်ပါတယ်။တရုတ်ကတော့အဆင့်မြင့်ထောက်လှမ်းရေးစနစ်တွေပါတဲ့တတ်စနစ်ဟာမြောက်ကိုရီးယားရဲ့ရန်တစ်ခုတည်းကိုကာကွယ်ဖို့မဟုတ်သလိုအာရှမှာအမေရိကန်ရဲ့စီးရေးချက်ထွေမှုတစ်ခုလို့မြင်နေတာပါ။ဒီစနစ်အပေါ်တရုတ်ရဲ့စိုးရိမ်မှုကိုတောင်ကိုရီးယားကသိတဲ့အကြောင်းနဲ့ဒီစနစ်အပေါ်ထားတဲ့တရုတ်နဲ့တောင်ကိုရီးယားနှစ်နိုင်ငံရဲ့ရပ်တည်ချက်တွေကိုအပြန်အလှန်ပိုပြီးနားလည်သဘောပေါက်ဖို့မျှော်လင့်နေလို့တောင်ကိုရီးယားသမ္မတတက်ကတရုတ်သမ္မတရှီကိုပြန်လည်ပြောကြားခဲ့ပါတယ်။နားလည်မှုရရှိရေးအတွက်အထူးတပ်တမန်တွေကိုအပြန်အလှန်ဆေးလွှတ်ရေးသမ္မတနှစ်ယောက်ဆက်သွယ်စကားပြောကြစဉ်မှာသဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရုံးပြောခွင့်ရသူယွန်ယန်ချန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ Yangguk Jeongsang은 조속한시일내상호특사를교환하기로했으며
အထူးတန်တမန်အဖွဲ့ကိုအပြန်အလှန်ဆေးလွှတ်ဖို့သမ္မတနှစ်ယောက်လုံးကသဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားအရေးနဲ့အမေရိကန်ဒုံးလက်နက်ရန်ကာကွယ်ရေးစနစ်အကြောင်းဆွေးနွေးရေးအထူးတန်တမန်အဖွဲ့ဆေးလွှတ်ဖို့စီစဉ်နေတယ်ဆိုတာကိုသမ္မတမွန်ဂျေအင်းကတရုတ်သမ္မတရှီကိုပြောကြားခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးပြောခွင့်ရသူကပြောပြခဲ့တာပါ။အမေရိကန်ရဲ့တားစနစ်တောင်ကိုရီးယားမှာထားရှိတဲ့ကိစ္စကိုပြန်လည်စဉ်းစားသုံးသပ်ရမယ်လို့သမ္မတတဲ့မွန်ဂျေအင်းကရွေးကောက်ပွဲမဲဆွယ်စဉ်ကာလတွေမှာပြောကြားခဲ့ပါတယ်။အရေးအစိုးရလက်ထက်ကအမေရိကန်ရဲ့သဘောတူညီမှုအတိုင်းတတ်စနစ်တက်ဆင်ခွင့်ပေးပြီးတဲ့နောက်မှာတရုတ်ကတောင်ကိုရီးယားပေါ်ဖိအားတွေပေးလာခဲ့ပါတယ်။တရုတ်နိုင်ငံကတောင်ကိုရီးယားစီးပွားရေးလုပ်ငန်းတွေအပေါ်ကန့်သတ်ပိတ်ပင်မှုတွေလုပ်ခဲ့တယ်လို့တရုတ်မှာတောင်ကိုရီးယားဇာလန်တွဲတွေပြသခွင့်ပိတ်ပင်ခဲ့ပါတယ်။တောင်ကိုရီးယားနဲ့ပတ်သက်တဲ့ခီးသွွားအစီအစဉ်တွေကိုလည်းတရုတ်အွန်လိုင်းခီးသွွားလုပ်ငန်းတွေပေါ်မှာမရောရဘူးလို့တားမြစ်ခဲ့ပါတယ်။အခုလိုတောင်ကိုရီးယားရဲ့အကြီးဆုံးစီးပွားဘက်တရုတ်နိုင်ငံရဲ့ဆောင်ရွက်မှုတွေကတောင်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုထိခိုက်နေတာကြောင့်တောင်ကိုရီးယားတို့ဘက်ကဒီကိစ္စကိုလျှစ်လျူရှုထားလို့မရတဲ့အခြေအနေဖြစ်နေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းတောင်ကိုရီးယားအတွက်အရေးကြီးတဲ့စစ်ရေးမဟာမိတ်အမေရိကန်နဲ့မျက်နှာမပြတ်အောင်ဆောင်ရွက်ရမှာမို့တောင်ကိုရီးယားသမ္မတတဲ့အတွက်ခက်ခဲနိုင်ပါတယ်။တားစနစ်အတွက်ကုန်ကျစရိတ်ဒေါ်လာ1ဘီလီယံကိုတောင်ကိုရီးယားကပေးတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားဘူးတာကြောင့်မှပိုပြီးခက်ခဲတယ်လို့ Korea Economic Institute ကသုံးသပ်သူTristangaron က VOA သတင်းတောက် Victor PD နဲ့မေးမြန်းခဲ့မှာအခုလိုပြောကြခဲ့ပါတယ
်။ In terms of fat, you know, fat I think is somewhat of a tricky issue. You have a situation to where in some ways President Trump has expressed his own desire to renegotiate this. This is a system though that Moon Jae-in
has. ဒီစားတော့ခက်ခဲတဲ့ကိစ္စလို့ထင်ပါတယ်။သမ္မတ Trump ကပြန်လည်ညှိနှိုင်းလိုတယ်လို့ပြောထားတယ်လို့ Moon Jae-in ကလည်းဒီစနစ်ကိုစိတ်မလိုလားဘူးဆိုတာလူသိရှင်များပြောထားမှုပါတယ်။အစိုးရနှစ်ဖက်လုံးကဒီသဘောတူညီမှုကအရင်ကတည်းကရထားပြီးသားဖြစ်ပါတယ်။အဲဒီသဘောတူညီမှုကိုပဲလက်ကင်ထားမယ်ဆိုရင်တော့ညှော်လင့်တဲ့အတိုင်းသတ်စနစ်ဆက်လက်တက်ဆင်သွားနိုင်ပါလိမ့်မယ်။ Trump အစိုးရရဲ့ရည်တည်ချက်ကသမ္မတ Moon အတွက်အစာစီးဖြစ်စေတယ်လို့ကျွန်တော်ထင်ပါတယ်။ဒီစနစ်ကအမေရိကန်တို့ထားခြင်းလို့သာလာထားရတာဖြစ်တယ်။အကုန်ကြခံမယ်လို့လည်းသဘောတူညီထားပြီးသားဖြစ်တယ်ဆိုတာသမ္မတ Moon ကပြောနိုင်ပါတယ်။ဒါအပြင်ဒီစနစ်ကြောင့်ပြည်ဥမာရှိနေတဲ့တောင်ကိုရီးယားစီးပွားရေးလည်းထိခိုက်နေရတယ်လို့သူကထောက်ပြပါလိမ့်မယ်။အဲ့ဒါကြောင့်အမေရိကန်အတွက်ခက်ခဲတဲ့အခြေအနေလို့ကျွန်တော်ထင်ပါတယ်
။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအထောက်ကျိုးစားသွားဖို့လိုတယ်ဆိုတာကိုတော့အမေရိကန်တောင်ကိုရီးယားနဲ့တရုတ်ခေါင်းဆောင်တွေအားလုံးကသဘောတူလက်ခံထားကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆွန့်လွတ်အောင်ဆွေးနွေးညှိနှိုင်းမှုတွေကိုတစ်ဖက်မှလုပ်ပြီးတစ်ဖက်ကစီးပွားရေးဖိအားပေးဖို့တောင်ကိုရီးယားသမ္မတတက်ကလိုလားပါတယ်။အမေရိကန်နဲ့ဆွေးနွေးတိုင်ပင်ပြီးမှမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေလုပ်မယ်လို့လည်းသမ္မတတက်မွန်ကပြောကြားထားပါတယ်။တောင်ကိုရီးယားအတွက်လုံခြုံရေးကိစ္စဟာထိတ်တန့်ဦးစားပေးကိစ္စတစ်ခုဖြစ်ပေမဲ့နိုင်ငံရေးအရှုပ်တော်ပုံတွေစီးပွားရေးပြဿနာတွေရှိနေချိန်မှာတက်လာတဲ့တောင်ကိုရီးယားသမ္မတတဲ့အတွက်ဖြည့်ဝေးရေးပြဿနာတွေကိုအရင်ဦးစားပေးကင်တွယ်ရလိမ့်မယ်လို့လေ့လာသုံးသပ်သူတွေကတော့ပြောကြပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး
ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါအ
ရက်နဲ့မူရင်းစီဝါပြဿနာကိုဥတည်ပြောလို့ရှိရင်အနောက်နိုင်ငံတွေမှာတော့ပူများတာကိုတွေ့ရပြီးတော့ကျွန်တော်တို့နိုင်ငံမှာတော့အဲ့လောက်ကြီးမများတာကိုတွေ့ရတယ
်ဒါကတော့အရက်မူရင်းစီနဲ့လိန်ပြဿနာအကြောင်းဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားရဖို့ရှိပါတယ်။စောင့်မျှော်နားဆင်ကြပါရှင်။နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်မှာပါ။အခုတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင
်။ဒီနေ့နှစ်ပတ်တင်ပြပေးမယ့် idiom အစုံကတော့Greek dantai bonpin ga sin tet la de
Achilles heel
so da be phit par de sa lung paung ga A C H I L L E S Achilles ga lo lu nat me H E E L heel ga lo chi phnao phit par de da chang sa ka bai khu lung ye dai yai de be ga lo Achilles ye chi phnao paw shin Achilles so du ga lo ရှိရရှင်ကားတွေကြည့်ဘူးယင်ဓမ္မမဟုတ်တမိုင်းစာအုပ်တွေကိုဖတ်ဖို့ယင်သိကြမှာပါ Greek dantai မှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖောက်ကန်ဒီကင်ပြီး sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည်တဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနှောက်နေရာမှာတော့ရေမထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအစ်စ်အန်ဒီရဲ့ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလီစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာကြီးဖွဲ့ဆိုထားတာဖြစ်ပါလေ။တိုက်ပွဲစစ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအစ်စ်အန်ဒီရဲ့မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုညှားနေပြင်းပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန္တာကြီးပါ ဒါကြောင့်လူတူဟာဘယ်လောက်ပဲပြည့်စုံပြည့်စုံဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွယ်တွယ်တော့ရှိစနေပါအဲ့ဒါကို Achilles heel တို့ရည်ညွှန်းပြောလို့ရှိပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know thisBut Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of viewis his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ကြော့ညံ့ခွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်းတင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုဆက်လက်ထုတ်လွှင့်မှာပါ။ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးအရက်မူးရစ်ဆေးနဲ့လိန်ပြက်တနာအကြောင်းတင်ပြထားပါရယ်။ဒီအကြောင်းကိုတက်မတော်ဆေးတက်ကသူ
စိတ်ကျန်းမာပညာဌာနပါမောခဌာနမှုနှင့်အုံနောက်အာယုံကျော်နှင့်စိတ်ပိုင်းဆိုင်ရာယောဂအထူးကူဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
Okay, Pamoka, Dr. Nyawan Jafna, Senoru, Nemanangama, the Tetsi, or the Chilatima, the Pimba, Jatanari, Bosiano, Uma, the Ajedo Muise, or the Lame Bang Sayabono, Chit Jatanari, Balloonitashi, the
Ji Banyaraguaro, Yamala, but the Ji Bany Yala, we may, a genuine Muise, who are Jatanau, Ude Jolikin, Nonangani Maro, Boom Yara, do you have your general Nangamaro, Elo Gimanara, do you have? Lu Male, Nyarazra, Je, she may not. ဘိန်းနဲ့ဘိန်းတို့ဒီစီစီမယ်နောက်နိုင်ငံတွေမှာတော့ကိုကိန်းတို့မာရီဝါနာတို့ဖိကြောက်တို့ဖိကြွားစီတွေတုံးတာတွေရှိတာပေါ့လေကျွန်တော်တို့နိုင်ငံအနေနဲ့ကြတော့အရင်ကဟိုအရင်ပြင်းနေတို့မတတ်နေရဲ့တွေတို့တောက်ကြတော့မအူသေးလို့ပြောတဲ့အတိုင်းပဲတော်တော်များများအသုံးစံ50
ဆိုတော့ဝါဝါမတောက်တဲ့သူတွေမှာပဲသင်္ချင်ယူလိုက်တဲ့အချိန်နည်းနည်းလေးအထီးကျန်ဆန်သွားတဲ့အချိန်လူငွေတွေနဲ့ပြတ်သွားတဲ့အချိန်မှာဟိုအဲ့ဒီဟာတွေကိုဖြေထုတ်တဲ့အနေနဲ့ဆိုတောင်းရင်းနဲ့အကျက်ပြက်တနာနဲ့ရောက်လာတယ်ဆိုတာမျိုးလေးတွေရှိတတ်ပါတယ်ဒါပေမဲ့အဲ့ဒါကလည်းဝန်တူတူပါဆက်လောက်တဲ့မများဘူးလို့ကျွန်တော်တွေးရပါတယ်ခင်ဗျာ
ရပြီးတော့ကျွန်တော်တို့ကျန်တဲ့ ဟိုဆရာဝန်တွေညွှန်ကြားတာဘူးပဲဆွဲပြီးတော့စောင့်နေတတ်တဲ့ဥမာဒိုင်ယာစီပင်လိုဆင်းမျိုးဘိန်းနဲ့တွဲနေတဲ့အကြိုက်သေးတောက်ဆင်းမျိုးအဲကျွတ်သားကြီးပြုတ်အောင်လုပ်တဲ့ဆင်းမျိုးတွေကိုသုံးဆွဲတယ်ဆိုတော့သူမျိုးတွေကလည်းစက်ပညာခံတုံးောက်ကတော့ရှိနေတာကိုတွေ့ရတယ်အဲ့တော့အဲ့လိုလူတွေကြတော့လေကျွန်တော်တို့မိကျွန်တော်တို့ပြီးတော့ဒီဆေးတွေကိုမတောက်ရမနေနိုင်ဖြစ်နေတယ်ဆိုပြီးတော့ကြတော့ဖြတ်ဖို့ဆေးုံဆေးကန်းရောက်လာတဲ့သူတွေတော့ရှိတော့ရှိတယ်အဲ့နောက်တစ်ခုကဆိုတော့လိမ်မိုင်းဆိုင်ရာလိမ်မိုင်းဆိုင်ရာပြဿနာတွေကတချို့ကတော့ normal aging ကြောင့်အဲတောင်းနေသွားတာတွေရှိတာပေါ့လေသူတို့အသက်ကြီးလာလို့ irritant dysfunction ပေါ့လေလိမ်ကိစ္စမဆွမ်းဆောင်တော့တဲ့ကိစ္စတွေကတော့တော်တော်များတယ်အဲ့တော့အဲ့လိုတို့များမယ်တို့ကြတော့ဘာကြောင့်လဲဆိုတော့အချင်းမြစ်တွေကြိုက်ခဲတာတို့ဟိုနာတာရှိဘူမီယာနာဒီနီယာနာတကူလုံးနာကျင်ကြိုက်ခဲနေတဲ့ယောဂဝိညာဉ်တွေရှိတဲ့သူတို့အဲ့တော့အသက်ကြီးပြီးတော့သင်ငယ်ပြန်သတိမီးတဲ့ယောဂရှိတဲ့သူတို့ဖြူယောဂရှိတဲ့သူနှလုံးယောဂရှိတဲ့သူအဲနှလုံးနဲ့သွေးကြောယောဂတွေရှိတဲ့သူဒါမှမဟုတ်လို့ရှင်လဲဟာစီးရီဝင်နေမထိနိုင်တဲ့ယောဂရှိတဲ့သူတို့အလေးချက်ထားတဲ့သူတို့စိတ်ကြဝေနာရှိတဲ့သူတို့တချို့ကျတော့ခွဲစိတ်မှုကြီးကြီးမားမားတခုလောက်ခံထားတဲ့နောက်ပိုင်းတို့အဲဆေးဝါးတွေနဲ့ပတ်သက်လို့ရှင်လဲတချို့ဟာသွေးပေါင်ရင်ကြတဲ့ဆေးတွေတို့နာစီကြောင့်လို့ဖြစ်လို့တောက်ရတဲ့ဆေးတွေစိတ်ပိုင်းဆိုင်ရာစိတ်ရက်ကြတာတို့မတိစိတ်မတိငြိမ်တာတို့ကြောင့်တောက်ရတဲ့ဆေးတွေနောက်အစားတောက်နဲ့ပတ်သက်ပြီးတော့တခြားယောဂဝိဒနာနဲ့ပတ်သက်တဲ့ဖြည်းဖြည်းမျိုးကိုတောင်းရတဲ့ခါမှာသူတို့ဂိမ်းမိုင်းဆိုင်ရာဆော့ဆောင်နိုင်မှုတွေညော့သွားတာတွေရှိတာပေါ့လေအဲ့ဒါတွေကတော့ကျွန်တော်တို့နိုင်ငံမှာရောနောက်တိုင်းနိုင်ငံတွေမှာရောတော်တော်များများတွေ့ရတဲ့အနေအထားပေါ့လေ
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များတာကပဲကျွန်တော်ပြန်ပြီးတော့စပြောရရင်ဆရာကြီးအခုလိုဒီဖြစ်ရခြင်းအကြောင်းကိုသိထားတဲ့အတွက်ပေါ့နော်အဲ့လိုမဖြစ်အောင်ဆိုရင်ဒီဂိမ်းမိုင်းဆိုင်ရာပြဿနာမဖြစ်အောင်ဆိုရင်ဆရာကြီးဘယ်လိုကဝန်နိုင်မလဲ
ဂိမ်းမိုင်းဆိုင်ရာပြဿနာအနေနဲ့တော့ကျွန်တော်တို့နိုင်ငံမှာအသက်ကြီးလိုက်မှဒီ50ကျော်လာတဲ့ထဲကနေပြီးတော့အဲ့ဒီမိုင်းဆိုင်ရာဒိန်စိတ်ကျော်နေတဲ့ကိစ္စတွေတို့အဲ့သူတို့ဟိုစွတ်ဆောင်နိုင်မှုတွေရောက်လာတဲ့နဲ့ပတ်သက်လို့ပြီးတော့ဟိုရောက်လာတဲ့လူငါအခြေအတွက်ကတော့နည်းပါတယ်။ဘာကြောင့်လဲ။များသောအားဖြင့်သူတို့ကဘာသာရေးဘိုင်းကိုရောက်သွားကြတော့အဲ့ဒီကိစ္စတွေတကူရောက်လာတဲ့လူငါတော်တော်နည်းပါတယ်။တကယ်လို့ရောက်လာတယ်ဆိုရင်လည်းစွတ်စွတ်ပြောတဲ့ယောဂါတွေကိုမဖြစ်အောင်စူးစမ်းပြီးတော့ငယ်စဉ်ကလေးကအားကစားပုံမှန်လုပ်မယ်အစားတောက်ပြီးမှန်မှန်အဟာရပြည့်ဝမျှတတဲ့အစာတွေစားပြီးတော့နေမဲ့တွင်လေဒီကိစ္စတွေကဖြစ်ဖို့ခွင့်လန်းနေပါလေအဖြစ်လာတယ်ဆိုရင်တော့အဲ့ဒါလိုအပ်တဲ့ဟော်မုန်း replacement body testosterone လို့ပါလို့လိုတယ်ဆိုရင်ဟော်မုန်းတွေဖြည့်တင်းပြီးတဲ့အနေထားနဲ့တို့တခြားဒီ irritant dysfunction တို့လိုအလင်းကမတောင်ခြင်းမရှိတော့တဲ့ယောဂါတွေဒီအတွက်ဆိုလို့ရှိရင်လည်းအဲ့ဒါနဲ့ပတ်သက်တဲ့ဖြေဝါးတွေအကူအညီလုပ်ပေးမယ်ဆိုရင်ဒါအဆင်ပြေသွားနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုကယောဂဖြစ်တာကတော့များတယ်ဒါပေမဲ့စိတ်ကဲကိုလာပြတာတော့နည်းတယ်ပေါ့ဆရာနော်အ
အဲ့တော့သူတို့ကိုဆရာကြီးဒီစေကန်လာပြပြီးတော့ဒီမှကန်တဲ့ကုသမှုပေါ့နော်ခံယူနိုင်အောင်ဆရာဘယ်လိုပြောချင်လဲအဲ့လိုမျိုးအသက်ကြီးပိုင်း90ကျော်လာတို့အသက်ကြီးလာတို့လင်ကိစ္စဆောင်ဆောင်မှုကြီးကျွန်တော်တွေသွားတဲ့သူတွေအနေနဲ့ဘာသာရေးကိုပဲတောက်ချပြီးတော့လုပ်တဲ့သူမျိုးတွေကလည်းဘာသာရေးကိုတောက်ချပြီးလုပ်တာ ဆောင်ဆောင်မှုတွေအားနည်းသွားပြီးတော့စိတ်ကြကြနေတာမျိုးမရှိပဲနဲ့အဲ့လိုလင်းကိစ္စဆောင်ဆောင်နိုင်မှုအားနည်းသွားတဲ့သူတွေလင်းငါအင်အားတွေအပြည့်ဝရောက်ကြခွန်အားအပြည့်ဝမရှိဘူးဆိုတဲ့သူတွေအနေနဲ့ကစီလံကြောင်းမိုင်းဆိုင်ရာဆရာဝန်ကြီးတွေနဲ့တော်တော်ကောင်ကျွန်တော်တို့စိတ်ချမ်းသာကြီးကုသပေးနေတဲ့ဆရာဝန်ကြီးတွေနဲ့တော်တော်ကောင်အချိန်ကြီးကြာတာပြီးတော့အကူကြီးတောက်ခံမယ်ဆိုလို့ရှိရင
တဲ့ဒီလိမ္မဲဆယ်ပြဿနာအပြီးမှာခုနကအဖြစ်တော့နေတယ်ပေါ့ဆရာရေနော်ဖြစ်တာတော့ရှိနေတဲ့ဒီအကျဉ်းတဲ့မူရီဆေးဝါးနဲ့ပတ်သက်လို့ရောမဖြစ်အောင်ဆရာရေတကြည်ရွယ်ဦးတွေနဲ့ဘယ်လိုကာကွယ်နိုင်မလဲ
တကြည်ရွယ်ဦးတွေနဲ့ကျွန်တော်အသက်ကြီးလာလို့ပင်ဆင်ယူကြပြီဆိုရင်ကျွန်တော်အလောက်တိုင်းကြောင်းလေးပဲဖြစ်သွားတယ်ဒါလည်းမကဘူးနေရေးထိုင်ရေးဒီမှာလည်းအကြောင်းလေးပြီးအများကြီးဖြစ်လာတဲ့ပြင်လူမှုရေးပိုင်းဆိုင်ရာမှာလည်းထိကြံစားမှုတွေနေရာပြီးမခံရတော့တာတွေရှိလာတဲ့ခါမှာတချို့ကဒီအကျဉ်းနဲ့မူရီဆေးရဲ့တားကောင်ဖြစ်ရတာတွေလည်းကြည့်ပါလေအဲ့တော့အဲ့လိုမဖြစ်အောင်ကတော့သက်ဆိုင်ရာကုလေရာဘာသာအလိုက်ဒီရွယ်မှာဟလာဘာသာရေးကိုလေပို့ပြီးတော့လောက်ကြဖို့လိုသလိုတကယ်လို့များဟလာအရက်နဲ့သွားပြီးစိတ်ကြွစီအပါဝင်မူရစီတမျိုးမျိုးကိုတုံးဆွဲတဲ့အနေထားရောက်သွားပြီဆိုလို့ချင်းကုမိပါတွေတို့အဲ့ကုဆွေမျိုးသားချင်းတွေကဘူးပါတွေတို့ဒီလိုမျိုးတုံးဆွဲနေတာကိုတွေ့ပြီဆိုလို့ချင်းတော့အသက်ကြီးပြီပဲသူကြိုက်လို့တုံးတာပဲဆိုပြီးတော့လွတ်ထားတာမျိုးတွေမလုပ်ဖက်နဲ့စိတ်ကြမ်းမာရေးကျောင်းကြီးတွေဒီကိုအများဆုံးလာရောက်ပြတ်တာပြီးတော့အကူအညီယူဖို့ကိုသတင်းအားကြည့်ပါရစေခင်ဗျ
ာဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမကြီးကဏ္ဍပါရှင် VOA မြန်မာပိုင်းစီစဉ်ကထုံးလင်းချက်တွေနဲ့ပတ်သက်လို့သရရှင်နေအနေနဲ့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်အမြန်ဆုံးရောက်နိုင်တဲ့နေ့ကတော့ email လိပ်စာ bami@voanews.com ဖြစ်ပါရဲ့ရှင်။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NGA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့ UNFCA အဖွဲ့နဲ့ညှိနှိုင်းသွားဖို့မွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်ရှမ်းပြည်မြောက်ပိုင်းကြောက်မဲခရိုင်နမ်တူမြို့နယ်အတွင်းမြေမြုပ်မိုင်းပေါက်ကွဲလို့ကိုရင်ရှစ်ပါတန်ရအပြင်းထန်ရရှိခဲ့တယ်ဆိုတာနဲ့ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တံတားကိုပူကျအောင်စံတံတားအညီနဲ့ဖွင့်လှစ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးကနေတနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်လို့ UNFC အဖွဲ့နဲ့ညှိနှိုင်းသွားဖို့သဘောတူညီခဲ့ကြပါတယ်ဧပြီလ23ရက်နေ့ကနေမေလ10ရက်နေ့အထိကျင်းပခဲ့တဲ့မွန်ပြည်သက်ပါတီဗဟိုကော်မတီအစည်းအဝေးမှာ NCA လမ်းကြောင်းအတိုင်းဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့ကြတာပါမွန်ပြည်သက်ပါတီအနေနဲ့ NCA ကိုတဖွဲ့ချင်းထိုးမှာမဟုတ်ပဲ UNFC အဖွဲ့တွေနဲ့ညီနိုင်ဆွေးနွေးသွားမယ်လို့ဗဟိုကော်မတီဝင်တဦးကပြောပါတယ်မွန်ပြည်သက်ပါတီအနေနဲ့ NCA ကိစ္စရဲ့အပြင်မွန်ပါတီပေါင်းစည်းရေးကိုနီးလန်းရှာပြီးဆက်လက်ကြိုးပမ်းသွားဖို့ချောင်းဆောင်တရားအမိကိစ္စနဲ့ပတ်သက်ပြီးဒေသခံတွေရဲ့ဆန္ဒအတိုင်းပဲရပ်တည်နေတယ်ဆိုတဲ့အချက်တွေကိုထုတ်ပြန်ထားပါတယ်။မွန်ပြည်သက်ပါတီဟာ1995ခုနှစ်မှာစစ်အစိုးရနဲ့အပြစ်ခတ်ရစေးသဘောတူညီမှုစာချုပ်ချုပ်ဆိုနိုင်ခဲ့ပေမဲ့2010ခုနှစ်မှာတော့အပြစ်ခတ်ရစေးပြတ်ပြေသွားခဲ့ပြီး2012ခုနှစ်မှာဒုတိယအကြိမ်အပြစ်ခတ်ရစေးသဘောတူညီမှုရရှိခဲ့ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်နမ်ရူမြို့နယ်မိုင်းရင်ကျေးရွာအစုထဲမှာတပ်တန်းကြံမြီးပြီးဖြစ်တဲ့မြေမြောက်မိုင်းပေါက်ကွဲလို့ကိုရင်ရှိပါတန်ရပြင်းနိုင်ရရှိခဲ့ပါတယ်။မေလ၈ရက်မနက်ပိုင်းကပေါက်ကွဲခဲ့တာပါ။မိုင်းရင်၈ရက်ဒုက္ခကြောင်တိုက်နေမှာအစိုးရတပ်မတော်တပ်စခန်းဟောင်းတွေကိုထုံညှိပြီးကျောင်းဆောင်တဲ့စားလို့ဖို့ရွာသားတွေပြင်ဆင်ရာကနေထွက်လာတဲ့ဘုံ Nacho Seyung Puzon Kayavare. Eddie Netabaga, Suyin Yad and Isama Shirajau. Mandali Seyung Puzon, Kutataya, Hello, Kuni Sashak Pira, Namuru Zirakan, Nankam Ponga Piovare. Bomba Gwemupsi Wabinapa, Yamia Paduga, Namuru Yeda Poisonetu, Bong Tama Shapu Kayama. Mapagwe Zira, Yuyubu, Nasaton Long Tama, Tushik Hello, Yuata Sainuga Piovare.
ရခိုင်ပြည်နယ်မြောက်ဦးမြို့မှာစပါးစီမြင့်တင်ပေးဖို့နဲ့လေသမားတွေလက်မဲ့ရမယ်မဖြစ်စေရေးအပါအဝင်အချက်၄ချက်ကိုလေသမားတထောင်ကျော်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲကိုဒီလ10ရက်နေ့နေ့လယ်ပိုင်းမှာပို့စတာဗီနိုင်းတွေကင်ပြီးချစ်တောင်းဖျားအနီးကနေမြို့တပတ်လက်လက်ဆန္ဒထုတ်ဖော်ခဲ့ကြတာပါရခိုင်ပြည်နယ်မှာစပါးစီတွေအလွန်ကြဆင်းနေပြီးလေသမားတွေရဲ့ဘဝ Shabare Abin, Saba Yet Thing, Young Cha Chimale, Sabazi Alunja Sinibare, Mia Umunega, Let the Ma Miasuma, Ban Ching Wiri, Jemasan in it, a cacamus on the yin signing yard, let the Mariga Piore.
Kaimavi Amaka Jessit and Nangay Yala Mopos online, D. Galapalo, Tanli people, my sheet and Yigara Simangi, Manamia Yata Bibu, Simangi Sanjin Dumian, Tira Kanigani, Tabora, Topian Kevare, Yigara Tizama Simanginjo, Piruibo, Mia Tinsi Mune, Sipi Shangri Mialavi, Eddie Piatanarune, Amaka Jessit and Yenya Yimia Galapalo, Yata Bibu Luadello, Michan Sogi Yepaga, Sora Buga Piovare, Mila Tongan in a Lianiga, Kimine, Limbo Mune, Tanli people, my sheet, a cheese.
ကချင်းပြည်နယ်ဝိုင်းမော်မြို့နယ်အတွင်းထက်ဆင့်ပြည်ဒုက္ခသည်တွေပြန်တိုးလာရမှာမိုးကပလတ်စတစ်တဲတွေနဲ့ရေပေါ်မှာနေထိုင်နေရဆဲဖြစ်တာကြောင့်မိုးရွာချချိန်မှာအိပ်စရာနေရာမဲ့နေပြီးနေပူချိန်မှာဆိုရင်လည်းနေလို့မရအခက်အခဲရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်။တစ်သက်ကလေးကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့တရုတ်မြန်မာနယ်စပ်ဆိုင်အောင်ဒုက္ခသည်စခန်းနဲ့မုန်က
ခုတတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံအမည်ကနေဗိုလ်ချုပ်အောင်ဆန်းတံတားဘလူးတွန်းဆိုပြီးတော့မေလ9ရက်နေ့မှာ NLD အစိုးရကနေဖွင့်လှစ်ခဲ့ပါတယ်။ NLD အနေနဲ့ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့ပုံရိပ်ကိုမြင့်တင်ခြင်းလို့အမည်ပေးထားပေမဲ့ဒေသခံတွေကတော့ဒီလုပ်ရဟာဒီမိုကရေစီအနိုင်ကျင့်မှုလို့ပြောဆိုမှုတွေရှိနေပါတယ်။မြင့်ရင်စနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်နယ်မော်လမြိုင်၆ဆောင်မြကူတရားကိုဗိုလ်ချုပ်အောင်ဆန်းတရားမြည်ပေးတာနဲ့ပတ်သက်ပြီးမေလ၉ရက်နေ့မှာဖိလိတက်ပွဲမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြစ်ကသူ့ရဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားသွားခဲ့ပါတယ
်ဒီကောင်ကလည်းဒီကကိုယ်ကိုယ်ပြည့်တဲ့ဒီအဖြစ်ကိုယ်ကိုယ်ပြည့်နေတာ
ဒါပြင်နောက်နောက်မှာလည်းတရားမြေတွေကိုမြစ်သေးတနိုင်ငံရဲ့သူရဲကောင်နိုင်ငံတော်ကောင်းဆောင်တွေရဲ့အမည်တွေနဲ့လိုအပ်တယ်လို့ကွန်ပျူတာပြည်ထုတ်ပေးတယ်လို့လည်းဦးဝင်းမြစ်ကပြောသွားပါတယ်။မွန်ပြည်နယ်ဆိုရဖွဲ့ဒီရင်တိုင်းနာရေးရာဝန်ကြီးဦးစောအောင်မြစ်ခိုင်ကလည်းတရားမြေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒီသာဖွဲ့ဆရာဖြစ်တော့ကောင်းဆောင်မြို့နယ်ရဲ့ကွန်ပျူတာပြည်မှုတဟောင်းလုံးနဲ့ဖြစ်သွားနိုင်တယ်။နာမည်နဲ့ပတ်သက်လို့ကတော့ကျွန်တော်ဒီဘုံကျောင်းဆိုင်တရားဆိုတာကျွန်တော်ဘာမှကန့်ကွက်စရာမရှိဘူး။
NLD ဆိုရအနေနဲ့ဒေသခံလူတို့ရဲ့စံတတ်ကိုလေးမထားပဲတပတ်တပ်လှုပ်ဆောင်သွားတယ်လို့သရအမည်ပြောင်းတာကိုကတ်ကွက်နေတဲ့ဒါလင်သရချောင်းဆောင်ဆိုင်ရာလူတို့လှုပ်ရှားမှုကော်မတီကဥဆောင်သူမင်းအောင်မွန်ကပြောပါတယ
်။လူတို့ချောင်းမထားကသူဆောက်တဲ့ကောင်ကလူတို့
ညကူတရာကိုဦးတိုင်ဆန်ဆိုရလက်ထက်ကတန်လွင်တရာ600မီနဲ့စီမံကိန်းစခဲ့ပေမဲ့အန်အန်ဒီဆိုရလက်ထက်မှာပူချောင်းအောင်စံတရာမြေဖြစ်ပြည်သူ့လွှတ်တော်ကပြောင်းလဲအတည်ပြုခဲ့ပါတယ်တရာဖွဲ့ပွဲကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြေပြည်တော်စုဆောင်လုပ်ရေးဝန်ကြီးဦးဝင်းခိုင်ပကိုတန်းကရင်ပြည်နယ်တနင်္လာနေ့တိုင်းဒေသကြီးကဝန်ကြီးချုပ်နဲ့အစိုးရဖွဲ့ဝင်တွေလွှတ် ေးဖြင့်ရှင်းနိုင်ဖို့21ရာစုပင်လုံနီလာခံဒုတိယအကြိမ်မှာပြောင်းစုအရေးငြိမ်းချမ်းရေးစတဲ့အရေးတွေကိုပူးပေါင်းဖော်ဆောင်နိုင်ဖို့ရှမ်းကောင်းဆောင်နဲ့ရှမ်းလူမျိုးအသင်းအဖွဲ့ကိုယ်စားလှယ်တွေပါဝင်တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU နှစ်ပတ်လည်ညီလာခံကိုထိုင်းနိုင်ငံချင်းမှန်မြို့မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်၂၁ရာစုပင်လုံနီလာခံဒုတိယအကြိမ်မှာရှမ်းအမျိုးသားတွေဘာလို့အပ်နေပါသလဲရှမ်းပြည်အတွက်ဘာတွေလုပ်ဖို့ပြင်ဆင်နေကြပါသလဲဆိုတာကိုနမ်ဟောမ်ကနေ CSSU အတွင်းရေးမှူးအဖွဲ့ဝင်လက်ကတဲ့ဆိုင်းလိတ်ကိုတွေ့ဆုံမေးမြန်းထားပါတယ်
21ရာစုပင်လုံညီလာခံဒုတိယအကြိမ်ပြင်ဆင်နေချိန်မှာ CSSU အနေနဲ့ရှစ်ဆက်ပါတွေလှုပ်ဆောင်မလဲဆိုတာကိုပြောခွင့်ရဆိုင်လက်ကအခုလိုစပြောပါတယ
်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲမျိုးလိုက်လုပ်တဲ့နေရာမှာကျွန်တော်ရှမ်းလူမျိုးကလုပ်ခွင့်မရဘူးတကယ်တော့လုပ်မယ်ဆိုလို့ချင်း CSSU အနေနဲ့ဘယ်မှမဟုတ်တော့ပါဘူးဒါ CSSU ရဲ့ထူထောင်မှုနဲ့ CSSU ရဲ့အသွေးပူပေါင်းဆောင်ရွက်မှုကလုပ်တော့မှရှိပါတယ်ဒါပေမဲ့တပ်မတော်ကတောင်ကြီးမှာလုပ်ဖို့ကိစ္စကိုတော့ကန့်ကွက်နေတယ်ကန့်ကွက်ထားတာပေါ့နော်ကျွန်တော်ကလည်းတောင်ကြီးမှာမလို့ရရင်ကျွန်တော်ရှမ်းမျိုးသားအဖြစ်ဆိုရင်ဒီစကလုံးနဲ့တော့မှထိုက်တန်ဘူးလို့ကျွန်တော်ယူဆတယ်။ဒါကြောင့်မလို့တောင်ကြီးမှာဖြစ်နိုင်အောင်ကျွန်တော်ယူပန်းဆောင်ရွက်သွားဖို့ရှိပါတယ်
။ဟုတ်ကဲ့ရှမ်းပြည်မှာရှမ်းလူမျိုးကြီးပဲရှိမနေတော့ရှမ်းပြည်သားချင်းချင်းတိုက်ပွဲတွေလည်းဖြစ်နေတယ်။ဒီတော့တခြားလူမျိုးတွေနဲ့အတူတကွတုံတွဲနေထိုင်ဖို့ဆိုတာကတော့ဘယ်လိုပြင်ဆင်ထားပါသလဲရှင်
။အဓိကကကျွန်တော်တို့ရှမ်းပြည်တိုင်းရင်းသားဒီအကုန်လုံးလက်ခံနိုင်တဲ့ဒီနယ်ရဲ့ဖွဲ့စည်းပုံခြေကံဥပဒေကိုပေါ်ပေါက်ထူပန်းပါ။အဲ့ဒီဖွဲ့စည်းပုံခြေကံဥပဒေမှာတိုင်းသားအားလုံးရဲ့ခွင့်ရေးကိုညီတို့ညီမအချိုးကျကျွန်တော်တို့ပေါ်ဆောင်နိုင်ပြီးဖြတ်သွင်းနိုင်ပြီဆိုလို့ရှိရင်ဒါညီညွတ်ရေးကိုအများကြီးထောက်ပံ့ဖြစ်စေနိုင်တယ်။
တိုက်ပွဲတွေကလည်းအခုထက်ထရှိနေသေးတော့လက်တွေ့ကြကြလှုပ်ဆောင်နိုင်ဖို့ကဆရာတို့ဘယ်လိုလုပ်မလဲရှင
်။လောလောဆယ်တက်မတော်နေနဲ့ကပြည်တော်စုငင်းချင်းညီလာခံကျင်းပနေတဲ့အချိန်မှာတိုက်ပွဲတော့ရပ်ထမ်းမယ်။ဒါလောက်ပဲပြောထားတာကိုဆိုတော့ဒီညီလာခံကြီးပြီးပါရင်ထပ်ပြီးတော့တိုက်အောင်မှလားဆိုတဲ့ပုံစံမျိုးကျွန်တော်စဉ်းစားကြဖြစ်ပါ။ဒါကြောင့်မို့လို့အစိုးရဘက်ကနေပြီးတော့မှသဘောထားကြီးစွာနဲ့တိုက်ခတ်တိုက်ခိုက်မှုတနိုင်ငံလုံးအတိုင်းအတာသူကစပြီးပြင်ညာဖို့လိုအပ်ပါတယ်။အဲ့လိုပြင်ညာနိုင်မှသာကျွန်တော်အားလုံးညှို့မှန်းတဲ့နိုင်ငံရေးဆွေးနွေးပွဲစရာပြောက်အောင်မျိုးလုပ်နိုင်တယ်လို့ကျွန်တော်ယုံကြည်တယ်
။အစိုးရနဲ့တက်မတော်ကတော့ဝေးလံခံဖျားတဲ့ထိုင်းနယ်စပ်မုံတော့မုံထားတို့မဟုတ်မိုင်းပံမှာပဲရှမ်းအမျိုးသားတွေအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ခွင့်ပြုထားတာဖြစ်ပါတယ်။ဒါပေမဲ့ရှမ်းတွေကတော့မေလ24ရက်နေ့ပြည်ထောင်စုငင်းချမ်းရဲ့ညီလာခံတို့မဟုတ်21ရာစုပင်လုံညီလာခံဒုတိယအကြိမ်မကျင်းပမီတောင်ကြီးမြို့မှာရှမ်းအမျိုးသားတွေအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလုပ်ဆောင်နိုင်ဖို့ပြင်ဆင်နေကြပါတယ်ရှင်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။တနင်္ဂနွေလုံးအဖြစ်ခန့်ရစီရေသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNFC အဖွဲ့နဲ့ညီနိုင်သွားဖို့မွန်ပြည်သက်ပါတီရဲ့ဘူကော်မတီအစည်းအဝေးကနေသဘောတူဆုံးဖြတ်ခဲ့ကြပါတယ်
။တော်ရရှိလို့အခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာသွားရောက်ပညာသင်ကြားခဲ့တဲ့လူတချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စီရီးကတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့0932382
9994ဖြစ်ပါတယ်။ပါဝင်စတူဒီယိုကြားမဲ့သောရရှင်တွေကိုဖိတ်ခေါ်ပါတယ်ရှင်။သောရရှင်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေဖို့စနေနေ့ညတိုက်ရိုက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။
အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုမှာခေါင်းဆောင်မှုအပြောင်းလဲမကြသေးခင်ကဖြစ်ခဲ့လင့်ကစားအာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးကတော့ယခင်အတိုင်းဆက်လက်တည်ရှိနေမှာဖြစ်ပါတယ်လို့အမေရိကန်ပြည်ထောင်စုအရှေ့တောင်အာရှဆိုင်ရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကရုပ်မြင်သံကြားကတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဒုသမ္မတမိုက်ပန့်စ်နဲ့နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆင်တို့ဟာဆိုရင်အာရှပစိဖိတ်ဒေသတွင်းကမိတ်ဆွေနဲ့မဟာမိတ်တွေထံတွားရောက်လည်ပတ်ခဲ့ပြီးဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်ဒစ်ကလည်းနိုင်ငံ90ကကိုယ်စားလှယ်များပါဝင်တဲ့ရှန်ဂရီလာဖိုရမ်အာရှဒေသလုံခြုံရေးထိပ်သီးစည်းဝေးကိုလာမယ့်ဇွန်လကျရင်တွားရောက်တက်ရောက်မှာဖြစ်ပါတယ်။နိုဝင်ဘာလကျရင်လည်းသမ္မတဒေါ်နယ်ထရမ့်ဟာဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အမေရိကန်အာဆီယံဒါမှမဟုတ်အာဆီယံအရှေ့အာရှထိပ်သီးစည်းဝေးပွဲဗီယက်နမ်မှာကျင်းပမဲ့ APEC ခေါ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲတို့ကိုတက်ရောက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသတွေမှာရှိတဲ့မိတ်ဆွေနိုင်ငံတို့အကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာဆွေးနွေးညှိနှိုင်းကြရမယ့်အရေးအကြီးဆုံးအချက်ဖြစ်တယ်လို့ဒုလက်ထောက်ဝန်ကြီးမာဖီကဆိုပါတယ်။အမေရိကန်ပြည်ထောင်စုအတွက်အထူးသဖြင့်ဒီဒေသနိုင်ငံများနဲ့ဆက်ဆံရေးဟာအင်မတန်အရေးကြီးပါတယ်။အာဆီယံတစ်ခုလုံးတပေါင်းတစည်းတည်းရှိနေခြင်းဟာအမေရိကန်ပြည်ထောင်စုအတွက်ဒုရဲကြီးမားတဲ့ကုံတော်ဘက်ဖြစ်ပြီးယင်းနီးမြုံနာနိုင်တဲ့အခွင့်ကောင်းလဲဖြစ်ပါတယ်။ကျွန်တော်တို့ဟာကုံတော်ရေးကိုချက်ထွင်ကြပါတယ်။ဒီလိုချက်ထွင်တဲ့နေရာမှာလွတ်လပ်မှုရှိရမှာဖြစ်တယ်လို့တရားမျှတမှုရှိရမှာဖြစ်တယ်လို့သူကဆိုပါတယ်။အလားတူအရေးကြီးတဲ့ကိစ္စတစ်ခုကတော့တောင်တရုတ်ပင်လယ်အတွင်းရေကြောင်းတွလာမှုလွတ်လပ်ခွင့်နဲ့ဆက်ဆက်နေတဲ့ကိစ္စဖြစ်တယ်လို့လည်းမစ္စတာမာဖီကပြောပါတယ်။တောင်တရုတ်ပင်လယ်ဟာအတားအဆီးကင်းမဲ့သောရောင်းဝယ်ရေးနဲ့ခီးတွလာရေးနယ်မြေဖြစ်တင်ပါတယ်။နိုင်ငံအများပြားနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးဒီကိစ္စအတွက်ဒီဒေတာရဲ့လွတ်လပ်စွာခီးသွွာလာခွင့်နဲ့ကုသန်းရောင်းဝယ်ခွင့်အပေါ်အဓိကမိခိုအားထားနေရတာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီကိစ္စမှာပါဝင်ထမ်းဆောင်မှုလိုအပ်တာဖြစ်တယ်လို့အရှေ့တောင်အာရှဆိုင်ရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်ခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။တောက်ကြနေနေနေခင်အစီအစဉ်အတွက်သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုစုံစမ်းစစ်ဆေးမှုလုပ်နေလားရှိမရှိ FBI ဖက်ဒရယ်စုံစမ်းစစ်ဆေးဌာနအကြီးအကဲဂျိမ်းစ်ကိုမီကိုမေးမြန်းခဲ့တယ်လို့ကြေညာပရင်းနေမှာပြောပါတယ်မစ္စတာကိုမီကိုသမ္မတထရမ့်ကအင်ကာနေမှာအလုပ်ဖြုတ်ပစ်ခဲ့တာကနေနိုင်ငံရေးမုန်တိုင်းတစ်ခုပေါ်ပေါက်လာစေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာတွေရှိလာနိုင်မလားဆိုပြီးစိုးရိမ်မှုတွေလည်းတိုးလာနေပါတယ်ပြည်내နိုင်ငံသမ္မတရွေးကောက်ပွဲကာလအတွင်းပြင်သစ်အင်တာနက်ကွန်ရက်တွေကိုရုရှားကထိုးပေါက်ခိုးဝင်ခဲ့တဲ့ဆိုတော့ကိုပြင်သစ်တာဝန်ရှိသူတွေကိုကြိုတင်ပြီးအသိပေးခဲ့တယ်လို့ American လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကတော်တော်ကြားနာပွဲမှာပြောပါတယ်ပြင်သစ်ရွေးကောက်ပွဲကာလအထူးသဖြင့်ဒုတိယအချုပ်ရွေးကောက်ပွဲမလုပ်ခင်တင်းပတ်တွေထဲမှာရုရှားရဲ့ online ပေါ်မှာဖောက်ထွင်းခိုးဝင်မှုတွေတိတိတားတားရှိခဲ့တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်အနောက်မြောက်ပိုင်းဒေသမှာဆွမ်းအုပ်ဖွဲ့ကိုချေမှုန်းတဲ့စစ်စင်ရေးတစ်ခုမှာဘင်္ဂလားဒေ့ရှ်ရဲတွေကအင်ဂျင်ကိုဝင်ရောက်စီးနှက်မှုအတွင်းစစ်သွေးကြွ9ဦးနဲ့မိသက်သမားတူတေဆုံးခဲ့ရပါတယ်။တေဆုံးသူတွေထဲမှာဘင်္ဂလားဒေ့ရှ်ဂျမူတာမူဂျာဟီဒင်အကြမ်းဖက်အဖွဲ့မှပါဝင်သူနဲ့ဆက်နွယ်နေသူတူလည်းပါဝင်ပါတယ်။ပြင်းပြင်းထန်ထန်လေ့ကျင့်ခန်းလုပ်သူတွေအနေနဲ့ကိုယ့်အသက်ထက်ကိုယ့်နှစ်ပိုးပြီးအရွယ်တင်နိုင်တာကိုလေ့လာမှုတစ်ခုကတွေ့ရှိခဲ့ပါတယ်။လေ့ကျင့်ခန်းလုပ်ကြသူတွေရဲ့ခန္ဓာကိုယ် cell တွေတဲကရင့်ရော်စေတဲ့အရာတွေကိုနှောင့်နှေးစေနိုင်တယ်ဆိုတာကိုဗရန်ကန်မန်တက္ကသိုလ်ကလုပ်တဲ့လေ့လာမှုတစ်ခုမှတွေ့ရှိတာပါ။အသက်ရွယ်ကြီးလာတာနဲ့အမျှခရိုမိုဆမ်စတွေရဲ့အဆုံးကအဖုံးတွေလိုဖြစ်နေတဲ့တိလိုမာတွေရဲ့အရွယ်ပိုးပြီးတိုလာတာကြောင့်တဖြည်းဖြည်းနဲ့ cell တွေပျက်စီးယိုယွင်းလာစေတာဖြစ်ပါတယ်။လေ့ကျင့်ခန်းပုံမှန်လုပ်သူတွေရဲ့တိလိုမာတွေကတော့လေ့ကျင့်ခန်းမလုပ်သူတွေအတွက်တိတိတသာပိုးပြီးရှိပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအကျဉ်းချုပ်ကိုပြောပြသွားတာပါ။
ဒီကနေ့မနက်အစီအစဉ်ထုတ်လို့ရေးမှုကတော့မက်ဆူမြတ်မွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျွန်အယ်လ်စင်ပါရှင်။တောက်ကြနေနေတဲ့ခင်ဗျာရဲ့မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြရဲကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.